Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ29ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာမှာပါ။စီးရီးယားသမ္မတဘာရှာအဆက်အစိုးရဟာဒါလူလက်နဲ့သုံးပြီးနောက်ထပ်တိုက်ခိုက်မှုပြင်ဆင်နေပုံရတာကိုသိထားတယ်လို့အမေရိကန်ကပြောပါတယ်။နိုင်ငံခြားလူမျိုးရေးနဲ့ကုန်သွယ်ရေးပိုင်းဆက်ဆံရေးတိုးမြှင့်မှုလက်တွဲလှုပ်ဆောင်သွားမယ်လို့အမေရိကန်နဲ့အိန္ဒိယခေါင်းဆောင်နှစ်ဦးကကြေညာပါတယ်။တရုတ်နိုင်ငံကိုလူမောက်ခူကူးမှုဆိုင်ရာအဆိုးရွားဆုံးနိုင်ငံတစ်ခုအဖြစ်အမေရိကန်ကကြေညာဖို့ရှိပါတယ်။ဒီတွင်တွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်တဲ့တွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြမဲ့သတင်းလွှာတွေထဲမှာတော့မြန်မာအစိုးရစစ်တပ်ကနေဖမ်းဆီးထားတဲ့သတင်းထောက်သုံးကိစ္စနဲ့ပတ်သက်လို့
The arrest of these three journalists again shows the willingness of the Burmese government to use rights abusing laws to try to restrict activities of
လူအခွင့်အရေးစောင့်ကြည့်ရေးဖွဲ့ Human Rights Watch ကတုံ့ပြန်ပြောဆိုချက်ဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။တစ်ဆက်တည်းမှာပဲဒီစစ်တပ်ကနေဖမ်းဆီးထားတဲ့ဒရင်းနောက်တွေကိုချက်ချင်းပြန်လွတ်ပေးဖို့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာခွင့်ဖွဲ့ Amnesty International ကလည်းတောင်းဆိုလိုက်တဲ့အကြောင်းနဲ့တခါရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းလူမှုတွေကိုပြစ်မှတ်ထားတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုရက်ဆိုင်မှုတောင်းဆိုမှုတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးပါမယ်ရှင
်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့အီဘီလာကတိုက်ခိုက်မှုနဲ့လားသရံတူတဲ့ဓာတုလက်နက်သုံးတိုက်ခိုက်မှုတစ်ခုလုပ်ဖို့ဆီးရီးယားဆိုရကပြင်ဆင်နေပုံရတာကိုသိထားတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။အီဘီလာတိုက်ခိုက်မှုဖြစ်ပြီးချိန်မှာအမေရိကန်ကလက်တုံ့ပြန်တိုက်ခိုက်ခဲ့တာပါ။စီးရီးယားဆိုရတဲ့တွေကဓာတုလက်နက်သုံးတိုက်ခိုက်မှုထပ်လုပ်မယ်ဆိုရင်စီးရီးယားသမ္မတဘာရှာရဲ့အဆက်နဲ့သူ့ရဲ့စစ်ဘက်ဟာတံမိုးကြီးကြီးပြန်ပေးဆက်ရလိမ့်မယ်လို့သမ္မတအင်ဂျီနီယာပြောခွင့်ရရှောင်းစပိုက်ဆာရဲ့တနင်္လာနေ့နောက်ပိုင်းထုတ်ပြန်ချက်တစ်ခုမှာသတိပေးထားပါတယ်။ဒီလိုပြင်ဆင်နေတယ်ဆိုတဲ့ဆွဆဲချက်နဲ့ပတ်သက်ပြီးတိကျတဲ့သတင်းအချက်အလက်သမမို့အထောက်အထားတွေကိုတော့ထုတ်ပြောမထားပါဘူး။စီးရီးယားရဲ့သားတွေအပေါ်နောက်ထပ်ဘယ်လိုတိုက်ဆိုက်မှုမျိုးအတွက်မဆိုသမ္မတအဆက်မှာသာမကကိုလူလူကိုပြန်တက်နေတဲ့သမရအာဆတ်ကိုထောက်ခံပန့်ပိုးနေတဲ့ရုရှားနဲ့အီရန်တို့မှာပါတာဝန်ရှိလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးနီကီဟယ်လီကထွက်ထားမှရေးပါတယ်။ရုရှားနဲ့အီရန်တို့ဟာသမရအာဆတ်ကိုထောက်ခံပန့်ပိုးနေတဲ့အဓိကနိုင်ငံတွေဖြစ်ပြီးတပုံတွေကိုရော IS စစ်သွေးကြွတွေကိုပါရင်ဆိုင်နေရတဲ့ရှုပ်ထွေးတဲ့တိုက်ပွဲတွေအတွက်စီးရီးအထောက်ပံ့တွေပေးထားကြတာပါ။ဆီးရီးယားကောင်းဆောင်ပိုင်းကိုချင်းချောက်တာဟာလက်ခံနိုင်မွေရာမရှိဘူးလို့ရုရှားသမရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းတော့တွေကိုဒီကနေ့မှပြောပြီးဒါရီလူနဲ့တုံတက်ခိုင်းမှုဆိုင်ရာဘယ်လိုသတင်းမျိုးကိုမှသူသိမထားဘူးလို့ပြောပါလေ
။အမေရိကန်မှာလက်ရှိကျင့်သုံးနေတဲ့တပ်သားတွေကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့အမေရိကန်အထက်လွှတ်တော်ရဲ့ဥပဒေချမ်းကိုသာကျင့်သုံးရင်နောက်10နှစ်အတွင်းမှာကျန်းမာရေးအာမခံမရှိတဲ့အမေရိကန်ပြည်သူ22တန်းထိတိုးလာမယ်လို့ပါတီဆွဲကင်းတဲ့လွှတ်တော်ဘတ်ဂျက်ရုံး CBO ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကအောက်လွှတ်တော်မှာမဲအနေငယ်အတာနဲ့အတီးပြုတ်နိုင်ခဲ့တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေအပေါ် CBO ခန့်မှန်းထားတဲ့ပမာဏနဲ့နှိုင်းယှဉ်ရင်တော့တက်တန်းလောက်လျော့နေတာဖြစ်ပါတယ်။အောက်လွှတ်အထက်လွှတ်တော်ရဲ့ဥပဒေချမ်းက2026ခုနှစ်မှာပြည်ထောင်စုဘတ်ဂျက်လွန်ငွေပြမှုကိုဒေါ်လာ327ဘီလီယံရှင်းချနိုင်မှာဖြစ်တယ်လို့ CBO ကမနေ့တနင်္လာနေ့တုန်းကပြောပါတယ်။အောက်လွှတ်တော်ရဲ့ဥပဒေအရဆိုရင်တော့ဒေါ်လာ119ဘီလီယံတက်တာမှာဖြစ်တယ်လို့လည်း CBO ကနှိုင်းယှဉ်ပါတယ်။လွှတ်တော်နှစ်ရက်စလုံးရဲ့ကျန်းမာရေးဥပဒေတွေအရပြင်းများအဖြစ်ပထမနှစ်နှစ်မှာအာမခံခြေမြင့်တက်ဖို့ရှိပြီး2020အစပိုင်းမှာဈေးကျသွားမယ်။နောက်ကျန်းမာရေးဆောင်ရှောက်မှုအတွက်အခွင့်မဆောင်ခင်ကြိုတင်ကြက်ခံရမယ်ဈေးစကားနဲ့ကိုယ့်ဘက်ကကြက်ခံရမယ်ဈေးစကားတွေကတော့ပိုများလာမယ်လို့ခန့်မှန်းထားပါတယ်။ကျန်းမာရေးဆောင်ရှောက်မှုဥပဒေတွေရဲ့တက်ရောက်မှုတွေအပေါ် CBO ရဲ့ခန့်မှန်းချက်တွေထွက်ပေါ်လာပြီးနောက်မှာတော့အမေရိကန်သမ္မတအင်ဂျီရောက CBO ဟာတမိုင်းဝင်အမားကြီးတရက်ကိုကျူးလွန်လိုက်တာလို့ပြစ်တင်ဝေဖန်လိုက်ပါတယ်ရှင
်။လုံခြုံရေးနဲ့ကုန်သွယ်ရေးပိုင်းဆက်ဆံရေးတွေကိုတိုးမြှင့်ရေးလက်တွဲလှုပ်ဆောင်သွားကြမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကအကြံပြုလိုက်ကြပါတယ်။ကာဝေးဆိုင်ရာအဆင့်မြင့်ကိရိယာတွေနဲ့နှိပညာပိုင်းဆိုင်ရာမှာအမေရိကန်ပြည်ထောင်စုရဲ့အနီးကပ်ဆုံးမဟာမိတ်တွေနဲ့မိတ်ဖက်တွေလိုတန်းတူညီမျှတဲ့အဆင့်အတန်းနဲ့တနိုင်ငံအကြားပူးပေါင်းဆောင်ရွက်သွားကြမယ်လို့တနင်္လာနေ့ညနေပိုင်းသမ္မတအင်ဂျီရောရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။သမ္မတအင်ဂျီရောနှင်းစီဦးရင်မှာခေါင်းဆောင်တို့အသီးသီးစကားပြောပြီးတဲ့နောက်ဧည့်သည်တော်အိန္ဒိယဝန်ကြီးချုပ်ကသူ့ရဲ့အမှတ်လက္ခဏာတစ်ခုဖြစ်တဲ့တင်းတင်းကြပ်ကြပ်ပွေဖက်နှုတ်ဆက်တဲ့အနည်းနဲ့သမ္မတထရမ့်ကိုနှုတ်ဆက်ပြီးတဲ့နောက်ဆွေးနွေးပွဲဟာတိတ်ကိုအောင်မြင်ပြီးတိတ်ကိုအကျိုးရှိတယ်လို့ပြောပါတယ်။သမ္မတအင်ဂျီရောသတင်းတောက်တွေနဲ့ခီးစဉ်မှာအတူပါလာတဲ့အိန္ဒိယသတင်းတောက်တွေရဲ့မိကွန်းတွေကတော့ခေါင်းဆောင်တို့ဦးစလုံးကပြန်မဖြေကြပါဘူး။ ထောက်လွှဲသတင်းအချက်တွေဖလှယ်တော်ကိုပူကောင်းအောင်လုပ်တော်မူအပါအဝင်အကြံဖက်ဝါဒတက်ဖြစ်ရေးမှာပူပေါင်းဆောင်မှုတိုးမြင့်သွားမယ်လို့လည်းဝန်ကြီးချုပ်မိုရီကကြေညာခဲ့ပါတယ်
။တရုတ်နိုင်ငံဟာကမ္ဘာပေါ်မှာလူမောင်ခိုကူးမှုနဲ့အတ္တမဆေးခိုင်းမှုအဆိုးဝါးဆုံးကျူးလွန်နေတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်ဆိုရကသတ်မှတ်ကြေညာဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုကအစဉ်တစိုက်ပြစ်တင်ရှုတ်ချလေးရှိတဲ့အီရန်၊မြောက်ကိုရီးယားနဲ့ဆီးရီးယားစတဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံကိုဒန်းတူသတ်မှတ်လိုက်တာလည်းဖြစ်ပါတယ်။ဒီသတ်မှတ်ချက်ကိုတော့ဒီကနေ့အင်္ဂါနေ့မှာအမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကတရားဝင်ကြေညာမယ်လို့ခန့်မှန်းထားပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးဟန်တာရေးမှာတရုတ်သမ္မတရှကျင်းဖင်ရဲ့အကူအညီကိုရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြိုးစားနေချိန်မှာဒီသတ်မှတ်ချက်ကြောင့်အမေရိကန်နဲ့တရုတ်အကြားနောက်ဆက်တွဲတင်းမာမှုတွေပေါ်ပေါက်လာနိုင်ပါတယ်။အမေရိကန်ဘက်ကတရားဝင်သတ်မှတ်ကြေညာဖို့ရှိနေချိန်မှာပဲတရုတ်ဘက်ကလည်းဒီအပေါ်မှာတုံ့ပြန်ပါတယ်။အမေရိကန်တွေဘက်ကစကားကိုလက်လွတ်စပယ်ပြောဆိုရာဒီကိုတရုတ်ကပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရလူခန်းကပြောဆိုပြီးလူကုန်ကူးမှုတိုက်ဖျက်ရေးနိုင်ငံအလုံးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့တရုတ်ဘက်ကဆန္ဒရှိတယ်လို့ပြောဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံပေါင်း180တို့ကလူမောင်ခိုကူးမှုအစီရင်ခံစာထဲမှာနိုင်ငံဆိုင်ဝင်ကြီးတီလာဆန်အနေနဲ့တရုတ်ကိုဘာကြောင့်အစ်စ်နှိမ်တတ်မှတ်ဖို့ဖြစ်လာရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင
်။ UAE ဘီကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ PU American တန်ကနေအင်ကာညက်နေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လင်းနေပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျဲအင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ကြားဒီသတင်းပတ်တွင်လုံမဲ့ထိပ်သီးအစည်းအဝေးမတိုင်ခင်တောင်ကိုရီးယားတာဝန်ရှိသူတွေကအမေရိကန်ရဲ့အငင်းပွားပွဲ Third ဒုံခွင်တုံးစနစ်ကိုထောက်ခံစကားတွေပြောနေကြပါတယ်။ဒါပေမဲ့လည်းဒုံခွင်တုံးစနစ်ချထားရေးနှောင့်နှေးနေတဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေကအစိုးရစကားတွေပြောနေကြတာနဲ့အမျှဒီကိစ္စဟာအခြေတင်ဖြစ်စရာကိစ္စတစ်ခုအဖြစ်ဆက်ရှိနေသေးပါ Third ဟာအစ်မင်းဒုံခွင်းဒုံပြစ်လို့စနစ်တစ်ခုဖြစ်ပြီးအထူးကြည်လင်တက်သားတဲ့ရေဒါစနစ်အနီအောက်ယောင်ကြီးဒုံဤပညာနဲ့ဝင်လာတဲ့ဒုံကြီးတွေကိုပစ်ချနိုင်စွမ်းရှိတဲ့ဂျားဖြတ်ဒုံကြီးတွေပါဝင်ပါတယ်မြောက်ကိုရီးယားနဲ့မြောက်ကိုရီးယားရဲ့ဒုံကြီးနဲ့နျူကလ িয়ার ဆိုင်ရာစွမ်းရည်တွေပိုကောင်းလာနေတာကိုတုံ့ပြန်ပြီးတောင်ကိုရီးယားကိုအကောက်အွယ်ပေးတဲ့နေရာမှာအထောက်အကူဖြစ်စေဖို့အတွက် Third ဒုံခွင်းဒုံစနစ်ကိုချထားဖို့အမေရိကန်နဲ့တောင်ကိုရီးယားကြား2016ခုနှစ်ကသဘောတူခဲ့ကြတာပါ။ဒါအပြင်တောင်ကိုရီးယားမှာချထားတဲ့အမေရိကန်တပ်ဖွဲ့ဝင် 28,000 ကိုအကောက်အွယ်ပေးတဲ့နေရာမှာလည်း Third ဒုံခွင်းဒုံစနစ်ကိုအသုံးပြုနိုင်မှာဖြစ်ပါတယ်
။ကိုလံဘီယာနိုင်ငံက FARC သဘုံတွေဘက်ကလုံးဝလက်နဲ့ဖြုတ်သိမ်းလိုက်ပြီးတဲ့နောက်မှာတော့ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ကြားစစ်ပွဲတွေပြီးဆုံးသွားပြီလို့ကုလသမဂ္ဂကကြေညာလိုက်ပါတယ်။ FARC သဘုံအဖွဲ့ရဲ့လက်နက်တွေကိုစီးရင်ပြုစုသိမ်းဆည်းလိုက်ပြီလို့ကုလသမဂ္ဂစောင့်ကြည့်ကြီးကြပ်သူတွေကပြောပါတယ်။ကျင်းလက်တွေကတက်ဖြတ်သိမ်းတဲ့စခန်းတွေမှာလုံခြုံရေးအတွက်အသုံးပြုနေတဲ့လက်နက်အနှဲငယ်တော့ချမ်းရှိနေပါသေးတယ်။ဒီစခန်းတွေတဲကတခုမှာတော့ဒီကနေ့အင်ကာနေကိုလံဘီယာသမ္မတယွန်းမန်နျူယယ်ဆန်တိုစ်နဲ့ FARC တက်မှုတင်မိုရှန်ကိုတို့ကတိုက်ပွဲတွေအဆုံးသတ်တဲ့တရားဝင်အခမ်းအနားကိုကျင်းပကြမှာပါ။လူပေါင်း2,000ကျော်သေဆုံးခဲ့ရတဲ့ကိုလံဘီယာအစိုးရအဆက်ဆက်ကိုနှစ်ပေါင်း50ကျော်ကြာဆန့်ကျင်တော်လှန်မှုအဆုံးသတ်တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုတော့ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ပြီးခဲ့တဲ့နှစ်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်တစ်စိတ်တစ်ပိုင်းအရာ FARC သဘုံဟောင်းအများအပြားတို့ပြစ်ဒဏ်ချခံစရာမလိုပဲအရသာအဖြစ်နေထိုင်ခွင့်ရမှာဖြစ်တယ်လို့ FARC သဘုံအဖွဲ့ကတော့နိုင်ငံရေးပါတီတစ်ခုအဖြစ်အသွင်ပြောင်းမှာဖြစ်ပါတယ်
။ဘရာဇီးသမ္မတမီရှယ်တီမာအပေါ်ဘရာဇီးရှင်နေချုပ်ကလက်ဆောင်မှုဆိုင်ရာဆွဲချက်တစ်ခုတင်လိုက်ပြီးဒါဟာဖြင့်အထက်ပြတ်ခြားဆောင်မှုဆိုင်ရာဆွဲချက်အများပြားထဲမှာပထမဆုံးတစ်ခုဖြစ်ပေါ်ရှိပါတယ်။အသားထုတ်လုပ်ငန်းကုမ္ပဏီကြီးတစ်ခုရဲ့အကြီးအကဲဟောင်းစီကနေဒီနေ့အစောပိုင်းကဒေါ်လာငွေ300,000ထက်မနည်းယူခဲ့တယ်ဆိုပြီးရှင်းနေချုပ်ရိုဒရီဂိုဂျေနော့ကသမ္မတကိုတနင်္လာနေ့နှောင်းပိုင်းမှာဆွဆွဲလိုက်တာပါသမ္မတထီမားရဲ့မဟာမိတ်တူဖြစ်ပြီးအချင်းပြတ်ခြားဆောင်မှုနဲ့ထောင်ချခံထားရတဲ့အောက်လွတ်တော်ဥက္ကဋ္ဌဟောင်းကိုလက်ထိုးဖို့သမ္မတထီမားကစီစဉ်ခဲ့ပုံရတာကိုအတန်ဖန်းယူထားတဲ့မှတ်တမ်းတစ်ခုထွက်လာခဲ့တာပါတရားရေးပိုင်းကိုနှောက်ယှက်တယ်ဆိုတဲ့ဆွဲချက်အပါအဝင်သမ္မတအပေါ်တခြားဆွဲချက်တွေတင်ဖို့ကိုလည်းဂျေနော့ကစဉ်းစားနေပါတယ်သမရတီမားကိုယာရုကချထားပြီးလက်ဆောင်မှုဆွဲချက်တွေနဲ့တရားစစ်ဆေးမလားဆိုတာအခုဆိုရင်ဘရာဇီးအောက်လွှတ်တော်ကဆုံးဖြတ်ရတော့မှာပါသမရတီမားကတော့သူ့အပေါ်ဆွဲချက်တွေကိုညှင်းထားပါတယ်ဘတ်ဂျက်ဥပဒေကိုချိုးဖောက်မှုနဲ့သမရဟောင်းဒီလ်မရူဆက်ကိုအရေးယူပြီးပြီးခဲ့တဲ့တစ်နှစ်ကျော်မှာယာရုကဖယ်ရှားပြီးတဲ့နောက်မီရှယ်တီမားသမရဖြစ်လာတာပါ
ကုလသမဂ္ဂညီလာခံစင်တာတစ်ခုတည်ဆောက်ခွင့်ရရတဲ့အတွက်ကုလသမဂ္ဂတန်တမန်တွေရဲ့ထောက်ခံမှုရအောင်လက်ပေးခဲ့တယ်လို့ဆွတ်ဆွဲခံထားတဲ့အမှုနဲ့တရုတ်ကလေးကျွဲတစ်ထည်ကိုဂျူရီအဖွဲ့ကမနေ့တနင်္လာနေ့မှာစတင်ကြားနာပါတယ်ဆွဆွဲခံရတဲ့ဘီလီယံနာတချီနိုင်လပ်ဆန်းကတော့အပြစ်မရှိဘူးလို့ထွက်ဆိုပါတယ်။သူ့ကိုဒေါ်လာတန်90အမကန်နဲ့လွှတ်ထားပေမဲ့နယူးယောက်ကသူ့ပိုင်ဇင်ကန်အင်ယာမှာပဲနေထိုင်ဖို့ကန့်သက်ထားတာဖြစ်ပြီးအဆောက်အအုံနဲ့စောင့်ကြည့်နေတာဖြစ်ပါတယ်။ဆရာဝန်နဲ့တွေ့ဖို့ရှင်းနေနဲ့တွေ့ဖို့အတွက်ပဲသူ့ရဲ့အင်ကန်ကနေထွက်ခွာခွင့်ပြုထားပါတယ်။အသက်69နှစ်အရွယ်နိုင်လပ်ဆန်းကတော့မကာအိုမှာအဆောက်အအုံတစ်ခုတိဆောက်ခွင့်အတွက်ဒေါ်လာ3ချီပြီးလက်ထိုးခဲ့တယ်လို့ဆွဆွဲထားတာပါ။ကုလသမဂ္ဂအထွေထွေညီလာခံသဘာဝဟောင်းဂျွန်အက်ရှ်နဲ့ဒိုမီနီကန်ရီပပ်ဘလစ်တန်တမာဟောင်းဖရန်စစ်လော်ရန်ဆိုတို့ကိုလည်းလက်ထိုးခဲ့တယ်လို့အစိုးရရှင်းလင်းရေးကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံသဘာဝပတိဟောင်းဂျွန်အက်ရှ်ကတော့ပြီးခဲ့တဲ့နှစ်ကအိမ်မှာအလင်းမှားတာမှာထိခိုက်ဒဏ်ရာရပြီးသေဆုံးခဲ့ပါတယ်။တန်တမာဟောင်းဖရန်စစ်လော်ရန်ဆိုကတော့အပြစ်ရှိကြောင်းဝန်ခံထားပြီးနိုင်လပ်ဆန်းရဲ့အမှုမှာအစိုးရရှင်းလင်းရေးနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူထားပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်တင်နေမှတင်ကြီးထိုက်တို့ပြောပြပေးကြတာပါ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ဖန်စည်းခံထားရတဲ့သတင်းနောက်သုံးဦးအတွက်စိုးရိမ်မကင်းဖြစ်ရတဲ့အကြောင်း American သံရုံးရဲ့ပြောဆိုချက်ကိုတင်ပြပေးပါမယ်ဒီမိုကရက်တစ်မြန်မာအသံ DVB နဲ့ AARD သတင်းဌာနတို့ကသတင်းတောက်၃ကိုမြန်မာအစိုးရစစ်တပ်ကဖမ်းဆီးလိုက်တာနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်သံရုံးကဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်။တင်းလာနေနေ့လယ်ပိုင်းကရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာဖမ်းဆီးခံခဲ့ရတဲ့ဒီသတင်းသမားတွေဘယ်နေရာမှာထိမ့်သိမ်းခံနေရတယ်လဲဆိုတာဂူရီတေချာမသိရသေးပါဘူး။စုံစမ်းမေးမြန်းထားတဲ့မကင်ဖြူထွေးကအပြည့်စုံပြောပြပေးပါမယ်ရှင်။
ဒီမိုကရက်တစ်မြန်မာအသံ DVB သတင်းဌာနကသတင်းတောက်ဦးအေးနိုင်နဲ့ဦးပြည့်ဖုံးနိုင်နောက် AARD သတင်းဌာနကသတင်းတောက်ဦးသိန်းစောတို့ကိုတနင်္လာနေ့နေ့လယ်ပိုင်းကရှမ်းပြည်နယ်မှာတပ်မတော်ကဖမ်းဆီးခဲ့တဲ့ကိစ္စအပြင်မြန်မာနိုင်ငံမှာမကြာခင်ကတခြားသတင်းတောက်တွေဖမ်းဆီးခံခဲ့ရတာတွေလည်းရှိတာကြောင့်ဒီပေါ်မှာအထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံးကဒီနေ့ဇွန်လ29ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံအောင်မြင်မှုအတွက်သတင်းလွတ်လပ်ခွင့်ဟာအရေးကြီးတယ်လို့သတင်းထောက်တွေအနေနဲ့သူတို့ရဲ့လုပ်ငန်းတွေကိုလွတ်လပ်စွာလုပ်ကိုင်ခွင့်ရမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တင်းလာနေတို့ကထုတ်ပြန်တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့ရှမ်းပြည်နယ်အရှေ့မြောက်ဘက်နမ်ပစံတီဘောကားလမ်းပေါ်မှာတက်မတော်စစ်ကြောင်းကလမ်းကြောင်းလုံခြုံရေးဆောင်ရွက်နေတဲ့အချိန်လိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းနဲ့လိုက်ပါလာတဲ့ဒီသတင်းထောက်သုံးအပါအဝင်အမျိုးသား9ဦးဟာ TNL အဖွဲ့နဲ့ဆက်သွယ်ခဲ့တဲ့စူရာကိုစုံစမ်းတွေ့ရှိရတာကြောင့်တရားဥပဒေနဲ့အညီဆောင်ရွက်နိုင်ဖို့အတွက်သူတို့ကိုလာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တယ်လို့ဆိုပြီးသတင်းထုတ်ပြန်ထားပါတယ်အခုလိုလွှဲပြောင်းပေးခဲ့တယ်လို့ဆိုပေမဲ့လည်းဖမ်းဆီးခံရတဲ့သူတွေလာရှိုးရဲစခန်းမှာမရှိသလိုဘယ်နေရာမှာထိန်းသိမ်းထားသလဲဆိုတာအခုထိစုံစမ်းလို့မရသေးဘူးလို့ DVB သတင်းဌာနကအက်ဒီတာတူဖြစ်တဲ့ဦးတန်းဝင်းထွတ်ကပြောပါတယ
်နောက်ဆုံးအချိန်နေကကျွန်တော်တို့ဒီမှာလာရှိုးထိုင်သတင်းတောက်ရှိတယ်လေလာရှိုးအထိုင်သတင်းတောက်ကသွားစုံစမ်းနေတယ်သွားစုံစမ်းတယ်လာရှိုးရဲစခန်းမှာမရှိဘူးနောက်ပြီးတော့လာရှိုးကသတင်းတောက်ကလမ်းဆန်ကိုလိုက်သွားတယ်လမ်းဆန်ကိုလိုက်သွားတော့သိကြတဲ့သူရောက်နေပြီအဲ့ဒီဘလော့ကတော့လာရှိုးကိုပြည်စံကိုမလွှဲထားဘူးပေါ့နော်ကျွန်တော်တရင်နောက်ကလည်းသူတို့ဖန်ထားနိုင်တော့တယ်လို့ယူဆရတဲ့ဆရာကုန်းပေါ့နော်အဲ့လိုနေရာသူအသွားမခံဘူးနော်သူတို့အဲ့မှာပဲရှိနေတော့သေးတယ်လို့ပဲကျွန်တော်တို့တရင်နောက်ကခံဖန်ရတာပေါ့နော်တိုက်ရိုက်ဆက်သွယ်မရဘူးဆိုတော့လေကျွန်တော်တို့အတီးကျရလဲခက်တယ်လေ
သတင်းသမားတွေဟာတအောင်းလက်နက်ကိုင်အဖွဲ့ TNL ကကျင်းပတဲ့မူရစေဝါတိုက်ဖျက်ရေးနေ့အခမ်းအနားကိုသတင်းသွားယူပြီးတော့ပြန်လာချိန်မှာဖမ်းဆီးခံရတာဖြစ်ပြီးတော့တပ်မတော်ကဆွဆွဲတယ်လို့မဟုတ်တဲ့အကြောင်း DVB သတင်းဌာနကထုတ်ပြန်ထားပါတယ်။အခုဖမ်းဆီးခံရတဲ့သတင်းတောက်တွေနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီကအကြောင်းဝင်ဖြည့်ရှင်းဆောင်ရွက်ပေးဖို့တောင်းဆိုထားတယ်လို့တရားဥပဒေလမ်းကြောင်းကနေလိုအပ်တာတွေလုံဆောင်နိုင်ဖို့အတွက်လည်းပြင်ဆင်ထားတဲ့အကြောင်းဦးတန်းဝင်းထွတ်ကပြောပါတယ်။
ကျွန်တော်တို့ဥပဒေချမင်းနဲ့တိုင်ပင်နေတယ်ကိုယ်တိုင်နဲ့တိုင်ပင်ပြီးတော့တကယ်လို့ဟိုဖြစ်မယ်ဆိုရင်ဒီရဲစခန်းရောက်မယ်ဆိုလို့ရှိရင်ဒီရှေ့နေနဲ့တွဲခွင့်ပေးဖို့ဒီတို့တိုင်ပင်ဖို့ပေါ့နော်ဒီစက်ကွန်တင်ရောက်မရောက်ဖေးစားကစားတို့စက်ကွန်တင်နဲ့တွဲတယ်ဆိုရင်လည်းစက်ကွန်ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ဥပဒေကြောင်းရလေအားများလုပ်လို့ရမလဲအဲ့ဒါရှေ့နေလိုက်သွားဖို့ရှိတယ်အဲ့နောက်ပြီးတော့ကျွန်တော်မြန်မာမီဒီယာကောင်စီကိုလည်းကျွန်တော်မေတ္တာရက်ခံပြီးတော့ AARD နဲ့မေတ္တာရက်ခံထားတယ်ပြောတယ်ဒါကအောက်ခြေနေနေကတက်ဖွဲ့တွေကနားလည်မှုလွဲမှားပြီးတော့ဆန်းစည်းတာများဖြစ်နေမလား အဲ့ဒါကိုဒီသတင်းတောက်တွေဒီမှာရှိမှမသိရတဲ့အစားမိသားစုတွေတော့ဘောကဖက်တွေစိုးရင်ပြန်ပြန်နေကြတာပေါ့မှာရှောင်းဝင်ဖြည့်ရှင်းကူညီပေးနိုင်မလားဆိုပြီးတော့ကျွန်တော်တို့မြေတားရက်ခန့်နဲ့စာမျိုးမီဒီယာကောင်စီပဲပို့ထားတယ
်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်နွယ်သူတွေကိုတရားမဝင်တဲ့အကြမ်းဖက်တောင်းကျသူအဖွဲ့တွေနဲ့ဆက်သွယ်တယ်လို့ဆိုပြီးဖမ်းဆီးထိန်းသိမ်းတာတွေအရင်ကလည်းရှိခဲ့ပူပေမဲ့လို့သတင်းသမားတွေကိုဒီလိုမျိုးဖမ်းဆီးတာကတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်သူ့ရှာကိုလိုနီခေတ်ကတည်းကရှိခဲ့တဲ့မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်အပါအဝင်လူခွင့်ရချိုးပေါက်တဲ့ဥပဒေဟောင်းတွေဆက်ပြီးတော့ရှိမနေတင်တော့ဘူးလို့နိုင်ငံတကာလူခွင့်ရအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson ကပြောပါတယ
် The arrest of these three journalists again shows the willingness of the Burmese government to use rights abusing laws to try to restrict activities ofthe media and
ကိုတင်တော့ဖန်ခါရကဘာလို့ထပ်ပြီးပြနေကြလဲဆိုတော့ဒီမှာဆိုအနေနဲ့သတင်းမီဒီယာတွေနဲ့လူ့ခြေပြုလှုပ်ရှားမှုတွေကိုကန့်တတ်နိုင်မှုလူ့ခွင့်ရချိုးဖောက်တဲ့ဥပဒေတွေကိုအသုံးပြုဖို့ဝင်မလေးဘူးဆိုရပါပဲတရားမဝင်ဖွဲ့စည်းတဲ့စစ်တွေမှုဆိုတဲ့1980ခုနှစ်ဥပဒေဟာဗြိတိသျှကိုလိုနီကလေးကရှိခဲ့တဲ့ဥပဒေပါဒီဥပဒေကိုမြန်မာစစ်တပ်ကသူတို့ကရန်သူဖြစ်နေတတ်မှတ်ထားတဲ့ဒဏ္ဍာဖွဲ့တွေနဲ့စကားပြောတာပဲဖြစ်ဖြစ်ဆွေးနွေးတာပဲဖြစ်ဖြစ်လုပ်ကြတဲ့နိုင်ငံတွင်းကဘာတို့မှမဆိုဖမ်းဆီးတဲ့နေရာမှာတုံးပါတယ်ကူပြရမှာလည်းပဲဒင်းတော့ပြာ TNL နေမြေမှာငွေစီဝါတွေမိရှုဖြစ်စီတဲ့ခန္ဓာတွင်တရင်ယူဖို့ဖိတ်ကြားခံရလို့တရင်သွားယူရတယ်ဒါကသူတို့အလုပ်သူတို့လုပ်ကြတာပါပဲ
မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့တရင်တောက်တွေကိုအမြန်ဆုံးပြန်လုပ်ပေးဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာပါတကယ်တကလူခွင့်ရေးစံနှုန်းတွေနဲ့ညီညွတ်မှုမရှိတဲ့မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်ကိုလွှတ်တော်မှာစတင်ပြဆွေးနွေးပြီးတော့ပြည်စင်ပြဋ္ဌာန်းဖို့ကိုလည်းလူခွင့်ရေးအဖွဲ့တွေကတိုက်တွန်းနေကြတာဖြစ်ပါတယ်ရှင်
မကင်ဂျီထွေးတင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲရှမ်းပြည်နယ်အတွင်းမှာဒီမြန်မာစစ်တပ်ကနေဖမ်းဆီးထားတဲ့သတင်းထောက်၃ဦးကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့အပြည်ပြည်ဆိုင်ရာလူငင်ချမ်းသာခွင့်အဖွဲ့ Amnesty International ကတောင်းဆိုလိုက်ပါတယ်ဒီသတင်းထောက်၃ဦးဟာအစိုးရစစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့ TNLA ပလောင်တပ်ဖွဲ့ကမူရစေဝါဖြစ်စည်းတဲ့ပွဲကိုတွားရောက်သတင်းယူပြီးအပြန်လမ်းမှာဖမ်းဆီးခံခဲ့ရတာပါအပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်နိုင်ငံတော်အစိုးရကိုဆန့်ကျင်တိုက်နေတဲ့TNL အကြမ်းဖက်အဖွဲ့နဲ့ဆက်သွယ်ဆောင်ရွက်ပြီးရှမ်းပြည်အရှိမြောက်ပိုင်းနမ်ဆန်မြို့နယ်မြို့သစ်ကြီးရွာကနေပြန်လည်ထွက်ခွာလာကြတဲ့ DVB အကြီးတန်းသတင်းတော့ဦးဝေးနိုင်ဦးပြည့်ဖုံးနိုင်နဲ့အရာဝတီသတင်းတော့ဦးသိန်းစောတို့ကိုဇွန်လ26ရက်မွန်းလွဲပိုင်းကအစိုးရတပ်ကဖမ်းဆီးလိုက်ပြီးတရားဥပဒေနဲ့အညီအရေးယူသွားမယ်လို့တက်မတော်ကာကွယ်ရေးဦးစည်းချုပ်ယုံကမနေ့ကသတင်းထုတ်ပြန်ခဲ့တာပါသတင်းသမားတွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်ချင်းသာဖြစ်တာကြောင့်တမတော်ကအခုလိုဖမ်းဆီးထားတဲ့သတင်းတော့၃ဦးကိုချွင်းချက်မရှိအမြန်ပြန်လွှတ်ပေးဖို့ AI ခေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ကြောင်း AI ရဲ့ Washington DC ရုံးတာဝန်ခံ Mr. D. Kuma က VOA မြန်မာပိုင်းကိုပြောပါတယ
် Yeah Amnesty International concerned about the arrest of journalists and the urge Burmese authorities they should be released without any conditions
အခုအဖမ်းခံထားရတဲ့သတင်းတော့တွေအတွက် AI ဖွဲ့ကြီးကစိုးရိမ်ကင်းပြရပြီးသူတို့ကိုချင်းချင်းမရှိအမြန်ပြန်လွှတ်ပေးဖို့မြန်မာအစိုးရအာဏာပိုင်တွေကိုတောင်းဆိုလိုပါတယ်။သူတို့တွေဟာသတင်းသမားတွေဖြစ်ကြပါတယ်။နိုင်ငံရေးလှုပ်ရှားသူတွေမဟုတ်ကြပါဘူး။ဒီသတင်းတော့တွေကိုပြန်လွှတ်ပေးခြင်းအပြင်မြန်မာနိုင်ငံမှာသတင်းလွှတ်ခွင့်ရှိတယ်ဆိုတာကိုပြသရမှာဖြစ်ပါတယ်
။ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့နိုင်ငံတကာမူရစေဝါတိုက်ဖြတ်ရေးနေ့ဖြစ်တာကြောင့် TNL တောင်းပလောင်တပ်ဖွဲ့ကလည်းမွေးစည်းဝါးတွေမိရှုဖြက်စီးတဲ့ပွဲကိုနမ်ဆန်မြို့နယ်တဲကသူတို့ရဲ့တပ်မဟာနှင့်နေမြေမှာပြုတ်လုခဲ့ပြီးတရင်နောက်တချို့ကိုဖိတ်ကြားခဲ့တာဖြစ်တယ်လို့ TNL တပ်ဖွဲ့ရဲ့နိုင်ငံသားဆက်ဆံရေးတာဝန်ခံဘူမူတာပန်လာကပြောပါတယ
်။နိုင်ငံကမွေးစည်းဝါးတစ်ချက်ချင်းနဲ့မှာကျွန်တော်တို့လည်းဒီ2005 2006 2009နှစ်ခွဲတာကလာဖန်စီရမီးနမွေးစည်းဝါးတွေကိုကျွန်တော်ကမိရှုဖြက်စီးတာပေါ့ကျွန်တော်စီစဉ်သေးတာတော့ရာဝတီတရင်ဌာနရဲ့ DVB တရင်ဌာနရဲ့နောက်အလုတ်တန်းသတင်းထောက်တွေခမရရှိရောက်လာကြပါတယ်။ဒီမနေ့ကမနေ့၈နာရီလောက်မှာကျွန်တော်ခန္ဓာစတဲ့ဖွင့်လိုက်ပါတယ်။ဒီဒေသခံ3000နီးလောက်ဆက်ရောက်ကြပါတယ်။၁၀နာရီလောက်မှာမယူစွာမရှိဖြစ်စီပါတယ်။၁၀နာရီလောက်မှာကျွန်တော်ရဲ့ခန္ဓာအမြစ်စာရုပ်သိမ်းလိုက်ပါတယ်။ဒီအိမ်နောက်ပိုင်းမှာအမျိုးမျိုးခွဲပြီးတော့ဆက်ကြတာပါလေ။အဲ့လိုဆက်ကြတဲ့အခါမှာပရမီဒီယာတွေပါတဲ့ကားကတော့ဒီနောက်ဆက်မျိုးနားမှာဒီညောသမတော်ဘက်ကသတိပြုတော့ဖမ်းဆီးတာမျိုးကြုံရပါမယ်
။အခုလိုသတင်းနောက်၃ဦးကိုဖမ်းဆီးလိုက်တာဟာမီဒီယာကိုတားဆီးပိတ်ပင်တဲ့သဘောဖြစ်ကြောင်းနဲ့ TNL အဖွဲ့နဲ့လူလူကြားအဆက်အသွယ်ပိုပြတ်သွားအောင်တမတော်ကလှုံ့ဆော်လာတာတွေ့ရကြောင်းဘုံမူတာပန်လာကသုံးသပ်ပါတယ်
။ မြန်မာသမရောနဲ့မြန်မာဆိုရကဒီလူထုနဲ့ကျွန်တော်တို့ကြားကိုဆက်သွယ်ဖြစ်တော့ဖို့ကြိုးပမ်းနေတယ်လုပ်နေတယ်ဆိုကျွန်တော်ဟိုအဲ့လိုညွှန်းနိုင်ပါတယ်ကျွန်တော်စီလာမိမဲ့လည်းဒါကျွန်တော်တို့ကိုလောက်တာမဟုတ်ဘူးသူရဲ့မီဒီယာလုပ်ငန်းကိုပဲသူလာလောက်တာဖြစ်တဲ့အတွက်သူတို့ကလည်းကြံစုပေးဖို့လိုအပ်ပါတယ
်ရှမ်းပြည်နယ်နမ်ဆန်တီဘောကာလန်ဖျားကြီးကြီးရွာနာမှာတီဘောဘက်ကိုမောင်းလာတဲ့ Land Cruiser အမျိုးအစားနဲ့wish အမျိုးအစားမတင်ကားဝဲလမ်းစင်မဲ့မော်တော်ယာဉ်နှစ်စင်းကိုတွေ့ရှိစစ်ဆေးရခဲ့ရာက TNL အဖွဲ့နဲ့ဆက်သွယ်ပြီးပြန်လည်ထွက်ခွာလာတဲ့ DBB သတင်းတောက်နဲ့ ERVD သတင်းတောက်တို့ကိုတပ်မတော်ကဖမ်းဆီးခဲ့တာဖြစ်ပါတယ်သူတို့ကိုတရားဥပဒေနဲ့အရေးယူနိုင်ဖို့လာရှုမြို့နယ်ရဲစခန်းကိုလွှဲပြောင်းထားကြောင်းတပ်မတော်ကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ကိုညင်ဝဲအောင်စူးစီးတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနေညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်လက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလူမှုအသင်းအဖွဲ့တွေရဲ့ကံကွယ်ရှုံချကြတဲ့အကြောင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမြန်မာစစ်တပ်ကနေလူထုကိုပြစ်မှတ်ထားပြစ်ခတ်တိုက်ခိုက်ပြီးလူအခွင့်အရေးချိုးဖောက်တာတွေနဲ့ငြင်းမဲနှိပ်စက်မှုပြုလုပ်နေတာတွေကိုကံကွယ်တဲ့အကြောင်းတောင်းပလောင်အမျိုးသမီးအဖွဲ့နဲ့တောင်းပလောင်လူငယ်အဖွဲ့စည်းတွေကနေပူးရဲကြေညာချက်ထုတ်ပြန်လိုက်ပါတယ်အပြည့်ဆုံးကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာတပ်မတော်ကလည်းအကြမ်းသားတွေပေါ်မှာလူခုရေးချိုးဖောက်မှုတွေများပြားလာတာကြောင့်အခုလိုကြေညာချက်ထုတ်ပြန်ရတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမလွေးကီတန်းကအခုလိုပြောပါတယ
်။အမေရိကန်တန်းတွေကအတူမှာပေါ့နော်ဒီစစ်ပွဲအရန်ဖြစ်နေတဲ့အပိုင်းရှိတယ်အရင်ကင်းထန်တဲ့အပိုင်းလည်းရှိတယ်ပြီးတော့ဖြစ်တဲ့အချိန်မှာလည်းဖြစ်နေတဲ့ပုံစံကဘယ်လိုမှမလဲဒီလူထုကိုဥတီပြီးတော့မှတက်ခဲ့တဲ့အပိုင်းတွေအများကြီးရှိတာပေါ့နော်အဲဒါကြောင့်မို့အပြင်းမဲ့ပြည်သူတွေကိုဒီလူခွေးချွတ်ဖောက်မှုအရင်များပြန်တဲ့ကြောင့်မကြောင့်အဲ့ဒီဟာထုတ်ရတာပေါ့
ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမြန်မာသမတော်နဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေကြားစီရေးပြိပခဖြစ်ပွားခဲ့ရမှာအရသားတွေပေါ်မှာမြန်မာသမတော်ကလည်းလူခွေးချွတ်ဖောက်မှုတွေကျူးလွန်မှုရှိတယ်လို့လဲတန်းလူထုအခြေပြုဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမတ်လွေးကီတန်းကခုလိုထောက်ပြထားပါတယ
်ဖြစ်ပွားနေဆက်ဆက်မှုရှိတာဆိုရင်အရင်ကဒီရောက်ကလေးဆိုလို့ရှိရင်တို့ပေါ်လာဆွဲကြဒီလက်ကျန်ဖြစ်တဲ့ကိစ္စဆိုလို့ရှိရင်ပေါ်လာဆွဲတာရဲ့ပြင်ဒီလမ်းမှာတို့တခြားလက်နက်ကန်နဲ့ပြစ်ပခါရပြန်ဖြစ်တယ်အပြန်နဲ့ပြစ်ခဲ့ကြတာပေါ့နော်ဆိုတော့ဒီတို့ပေါ်လာဆွဲသွားတဲ့လူတွေပြန်ဖြစ်တယ်တချို့ဆိုရင်ဂျွာထဲမှာဘာလက်နက်ကန်မှမရှိဘဲနဲ့လက်နက်ကြီးနဲ့အိမ်မှာရန်တမ်းမန်တမ်းတွေအမျိုးပြစ်ခဲ့နေတဲ့အပိုင်းတွေရှိတယ်ဆိုတော့ဂျွာမှာပြန်ကြတယ်ဥမာဒီအထူးရှင်ဒီရောက်တဲ့ရတာတွေပြန်ဖြစ်တယ်ပြင်တွေအိမ်ဝင်ရိစံနဲ့ဖြစ်တဲ့အပိုင်းတွေများရှိတာပေါ့နော်အခုကတော့ဒီပြည်သူတွေရဲ့လူလက်ဆာသွားလာပိုင်းခုအရင်ပိတ်ပင်နေတယ်လို့ခံစားရတယ်။ဒါလို့လဲဆိုဥမာဒီတအားလို့ပြောလိုက်ပြီဆိုရင်တို့ကလုံးဝမတင်ကားတဲ့အပိုင်းတွေရှိတယ်။ဟောချီရနေတဲ့အဆက်တက်ရှိတဲ့အပိုင်းတွေရှိတယ်။ဒါမှမဟုတ်တို့ကမတင်ကားလို့ခံသွားတဲ့အပိုင်းတွေရှိတယ်။အဲ့လိုမျိုးဆိုရင်လူတယောက်ရဲ့သွားလာပိုင်းခုပိတ်ပင်တယ်လို့ကျွန်တော်တို့မြင်တာပေါ့နော်
။မနေ့ကကုတ်ခိုင်မြို့နယ်ဖယံကျေးရွာအုပ်စုပိန့်ဟွယ်ကျေးရွာတွင်မြမတတ်မတော်စစ်ပြူဟာကနေလက်နက်ကြီးတွေနဲ့ပြစ်ကတ်ခဲ့တာကြောင့်ရွာသားတွေထိခိုက်ဒိဆိုးမှုဖြစ်ပွားခဲ့တယ်လို့ပိန့်ဟွယ်ကျေးရွာကြီးကဗန်ကူကျေးရွာအုပ်ချုပ်ရေးမှူးဦးအိုက်ဆန်ကခုလိုပြောပါတယ
်။ဆက်ဆက်ကဟိုဟာလက်နက်ကြီးနဲ့ဆန်းပစ်သွားတာဆက်ဘော့ဖြစ်တာနဲ့ဆိုသူတို့ကဘယ်ဖက်လာလဲသူတို့ကလည်းမသိဘူးပပလည်းလမ်းကြည့်တာပဲ။အဲ့သူတို့လီမယားမယောက်ကြတော့လေသူရောကြားကြတော့စချင်းတီသွားတာ။ဦးရဲ့အမျိုးသမီးကတော့ဖေးကိုပို့လိုက်တဲ့ခါကျတော့ဟိုမှာဖေးကိုရပါမယ်သုံးသွားတာသူတို့အဖေကြီးကကျတော့ခေါင်းလာထိသွားတယ်လို့ပြောနည်းနည်းတော့ဆက်သွားတယ်ဒါပေမဲ့သူကမသိဘူးဒီတော့ကိုကမှကျတော့ရွာမှာတော့မချအောင်ပပလဲတော့ကြတယ်သူတို့အဲ့အိုးကိုပေါ်နေပပလဲလက်မကြီးနဲ့ချိန်ပြီးမှပြစ်လိုက်တာဒီမှာပန်းသေးတော့မှကျွဲလွားတော့ထိသွားတာတကောင်တော့တီးတော့
မနေ့ကလက်နေကြီးထိမှန်ခဲ့လို့ပိန့်ဟဲရွာသားဦးအိုက်တဲ့45နှစ်နဲ့ဇနီးတော်အေးအန်35နှစ်တို့တေဆုံးခဲ့ပြီးဦးအိုက်တဲ့အေး60နှစ်ကတော့ထိခိုက်ဒဏ်ရာရရှိခဲ့တာပါဒီတက်ခိုက်မှုနဲ့ပတ်သက်လို့ KIA TNL အဖွဲ့တွေကနေလက်နေကြီးစင်နဲ့ပြစ်ကတ်ခဲ့တာဖြစ်ကြောင်းမြမတ်တမတော်သတင်းထုတ်ပြန်ရေးအဖွဲ့ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ဒါအပြင်တမတော်စစ်ကြောင်းကနေနတ်ဆန်တီဘောကလန်းမှာ DBB သတင်းအေဂျင်စီကအကြီးတန်းသတင်းထောက်ဦးအေးနိုင်နဲ့ဦးပြည့်ဘုံနိုင်ဧရာဝတီသတင်းအေဂျင်စီကသတင်းထောက်ဦးသိန်းစော်တို့အပါအဝင်အမျိုးသား9ဦးကို DNL ဖွဲ့နဲ့ဆက်သွယ်ဆောင်ရွက်သူများဖြင့်ဖမ်းဆီးခဲ့ပြီးတရားဥပဒေနဲ့ညီအရေးယူဆောင်ရွက်နေတယ်လို့လည်းတပ်မတော်ကလည်းမနေ့ကသတင်းထုတ်ပြန်ထားပါတယ်။ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနိုင်ဆိုင်မြို့နယ်မန္တလန်ကျေးရွာတွင်မှမြမတပ်မတော်ခမရ900-903တို့ကလည်းဒေသခံရွာသား6ဦးကိုမတင်ကားမှုနဲ့စစ်ဆေးမေးမြန်းရနိုင်ထားတဲ့အပြင်ရွာသူရွာသား300ဦးခန့်ကိုဖုန်ကြီးကျောင်းမှာဖမ်းဆီးထိန်းသိမ်းထားဆဲလို့လည်းတန်းပလောင်ဖွဲ့စည်းတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တန်းလူသူအခြေပြုဖွဲ့စည်းတွေအနေနဲ့ကတော့ဖမ်းဆီးထားတဲ့ရွာသူရွာသားတွေကိုအများဆုံးလှုပ်ပေးဖို့ရဲနဲ့ညှဉ်းပန်းခံရတဲ့သူတွေပါဝင်နှိမ့်နှံမှုတွေကိုကူစားပေးဖို့ပြစ်မှုကျူးလွန်သူတွေကိုရေးယူပေးဖို့ တမရော်အနေနဲ့ထိုးစစ်ဆေးနေမှုကိုရပ်တန့်ပေးဖို့ထိရောက်တဲ့တွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ပေးဖို့ကိုလည်းဒီကနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ။
သောတာရှင်များရှင် အမျိုးသား ဒီမိုကရေစီ အဖွဲ့ချုပ် NLD ပါတီ ရဲ့ ရန်ကုန် မြို့က ဗဟို ကော်မတီ အစည်းအဝေး အတွင်းမှာ ပါတီ ရင်ဆိုင် နေရတဲ့ စိန်ခေါ်မှုတွေ ဆောင်ရံ ကိစ္စတွေ ကို အလေးထား ပြောဆိုသွားပါတယ် ပြည်သူနဲ့ အတူ ဆိုတဲ့ ဆောင်မုတ်သစ်ကို ကင်ဆွဲထားတဲ့ NLD ဆိုရ အနေနဲ့ လူလူကို မျက်နှာမူဖို့ ပြည်သူ အပေါ် မမောက်မှာဖို့ ပါတီ တွင် ညီညွတ်ရေး တည်ဆောက်ဖို့ စတာတွေ ကို လည်း တိုက်တွန်းထားပါတယ် NLD အနေနဲ့ လူလူက အားကိုးလောက်တဲ့ ပါတီ တစ်ခု အဖြစ် ဆက်လက် ယက်တည်နိုင်မှု ဘာတွေ လုပ်ဖို့ လိုမလဲ ဆိုတာကို VOA မြန်မာပိုင်း ရဲ့ အင်္ဂါနေ့ ည ရဲ့လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်အနေနဲ့ရောအစိုးရတက်တန်းတစ်နှစ်ကျော်လာပြီဖြစ်တဲ့ NND ပါတီ အနေနဲ့ပြည်သူနဲ့တသားတည်းရှိနေသေးတယ်လို့ယူဆကြပါသလား။ကိုယ်အမြင်ကိုယ်သဘောထားတွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ဖုန်းနံပါတ် 1-32-322-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရည်လိုက်အစီအစဉ်ကကြိုတင်ပါလိမ့်ရှင်။
နောက်နိုင်ကြမှာထုတ်လွှင့်မဲ့တရားရည်တိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ VOA အင်္ဂါနေ့ ည Radio အစီအစဉ်ကိုနားဆင်နေကြတာပါ။ညနေခင်း Radio အစီအစဉ်ဖြစ်ပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00ကနေ9:00ခွဲအထိတရားရည်ထုတ်လွှင့်ပေးသွားမှာပါ။ HSS 7 ဂျိုတူကနေတရားရည်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်နေ့ကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ Line 24, 35, 30, 50 နဲ့ Line Meter 190 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးပါမယ်ရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းမှာအီဘီလာကတိုက်ခိုက်မှုနဲ့အလားအသဏ္ဍာန်တူတဲ့ဓာတုလက်နက်သုံးတိုက်ခိုက်မှုတစ်ခုလို့ဖို့စီးရီးယားဆွေးရွားကပြင်ဆင်နေပုံရတာကိုတည်ထားတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။အီဘီလာတိုက်ခိုက်မှုဖြစ်ပြီးချိန်မှာအမေရိကန်ကချက်တုံပြန်တိုက်ခိုက်ခဲ့တာပါ။စီးရီးယားဆွေးရွားတပ်တွေကဓာတုလက်နက်သုံးတိုက်ခိုက်မှုထပ်လုပ်မယ်ဆိုရင်စီးရီးယားသမ
ယ်အမေရိကန်ထက်လွတ်တော်ရဲ့ဥပဒေကြမ်းကိုသာအတည်ပြုပြဋ္ဌာန်းမယ်ဆိုရင်နောက်ဆက်နှစ်အတွင်းမှာကျန်းမာရေးအာဏာခံမရှိတဲ့အမေရိကန်လူထု22သန်းအထိတိုးလာမယ်လို့ပါတီပြလိုက်မှုကင်းတဲ့လွှတ်တော်ဘတ်ဂျက်ယုံ CBO ကပြောလိုက်ပါတယ်ပြီးကြတဲ့လကအောက်လွှတ်တော်မှာမဲနှင်းငယ်အသားနဲ့အတည်ပြုနိုင်ခဲ့တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေပေါ် CBO ခန့်မှန်းခဲ့တဲ့ပမာဏနဲ့ရှင်ရင်တော့ဒေါ်လာ1သန်းလောက်လျှော့နေပါတယ်လူမျိုးရေးနဲ့ကုန်သွယ်ရေးပိုင်းဆက်ဆံရေးတွေကိုတို့မြင်ရေးလက်ပဲလှုပ်ဆောင်သွားကြမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကကတိပြုလိုက်ကြပါတယ်။ကာကွယ်ရေးဆိုင်ရာဆင်ခြင်ကိရိယာတွေနဲ့ဤပညာပိုင်းဆိုင်ရာမှာအမေရိကန်ပြည်ထောင်စုရဲ့အနီးကပ်ဆုံးမဟာမိတ်တွေနဲ့မိဖက်တွေလိုဒန်းလူညီများရဲ့အဆင့်အတန်းနဲ့နိုင်ငံအကြားပူးပေါင်းဆောင်ရွက်သွားကြမယ်လို့တနင်္လာနေ့ညနေပိုင်းသမ္မတအင်ဂျီရောရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ဒီဥနိုင်ငံဟာကမ္ဘာပေါ်မှာလူမုံကိုကူးမှုနဲ့အာရမခိုင်းစေမှုအဆိုးရွားဆုံးကျူးလွန်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်အမေရိကန်အစိုးရကသတ်မှတ်ကြေညာဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုကအစင်တစိုက်ပြစ်တင်ရှုတ်ချလေးရှိတဲ့အီရန်၊မြောက်ကိုရီးယားနဲ့ဆီးရီးယားစတဲ့နိုင်ငံတွေနဲ့ဒီဥနိုင်ငံကိုဒန်းတူသတ်မှတ်မဲ့သဘောလည်းဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကျွန်တော်သိင်ကြေညာပေးခဲ့တာပါရှင်။ဒီညနေ့အစည်းအဝေးထွက်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip 6ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါရှင်။ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံလုံးချိန်ညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းရေဒီယိုအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.